Akku la me, lutto di tatamale, a yinga de sain, the din la quin, ya unanguini, bobi shilamelu, the din the mari baga, nyolini dabare, masumunga, a pisongu, yopiamava.
La men, the town sa taukuni, ferraila de anima, nebiroga, birazu lutto, bidu lutone, and yoda lutto, sale lutto, didima, piale zimbarome, dudia jay lutto, siwiri, a duan, the townsanga, yukabwe, and naya badi, didiga, lutto, kuzaleriga, lutto, tapu, pinsini, javi, piabare, did a jay lutto, tata, a dreamaro, lutto, kuzale, ye, duan, miazo, yukabwema, and nayakede, and LD badi, a kuzabu lutto, kuzaleri, a bawe, lutto, kuzaleri, bolomio, bidu, a jobu, ubri, pia tambo, shidale,
ဘလို့ဆွေးနွေးကြတဲ့ရှိလားမလဲဆိုတာကိုအများကစိတ်ဝင်စားနေကြတာမို့တရင်အချက်လက်ထုတ်ပြန်မှုတွေမှာရောအခုဒီချိန်လွှတ်တော်တက်တမ်းမှာဘလို့မျိုးပွင့်လင်းမြင်တာမှုအချိန်နဲ့တပြင်းညီထုတ်ပြန်မှုတွေရှိနေမလဲဆိုတဲ့အချက်ကလည်းစိတ်ဝင်စားစရာဖြစ်တယ်လို့သတင်းစာဆရာဦးစိတူအောင်မြင့်ကပြောပါတယ်လွှတ်တော်ကိုရှင်းလာခန့်ခွဲတယ်ဆိုတာကအဓိကကအနိုင်ရပါတီတွေကဥဆောင်တာပဲလွှတ်တော်ဥက္ကဋ ဒီကကိုပို့ပြီးတော့မှသတင်းလွတ်လပ်ခွင့်ကိုဖွင့်ပေးတာလို့ဘာလို့ဆိုရင်ပို့ပြီးတော့ကောင်းလာမှာပေါ့အခုလုံးလုံးစီလည်းဒီမှာဒီမှာနိုင်ရင်အဖြစ်ပြောမယ်ဆိုရင်စွတ်တော်ဘက်ကဒီသတင်းထုတ်ပေးမှုကအခြားသောအင်စတီကျူရှင်းတွေအကုန်လုံးထက်ပြသလာတယ်ပြောင်းလို့တော့ကစနေတဲ့ဟာဒီအဲ့နောက်ပြည်သူ့တော်ဘက်ကလည်းဟာတွေဆိုရင်သူအချိန်နဲ့တပြေးညီတိုက်ရိုက်ကိုသူဖြတ်ပေးတယ်ဆိုတော့ မှာအဖြစ်ဆိုရင်တရားရွေးနဲ့အဲပြီးတော့မှလည်းအဲ့ဒီဖြစ်ပြီးသားတွေကိုတခြားဘာမှဒီဝယ်ရမရှိဘူးဆိုရင်ပြန်ပြန်ပြီးတော့ဆွတ်ပြီးတဲ့စနစ်ကိုကျင့်သုံးလဲဆိုတော့တော်တော်လေးကိုတော့ခီးရောက်နေပြီ
အခုတစ်ချိန်ကျင်းပါမယ်ဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်သတင်းရယူကြမယ်သတင်းသမားတွေဝင်ခွင့်မှတ်ပုံတင်ကိုတော့အစိုးရပြန်ကြားရေးဝန်ကြီးဌာနကဓာတ်ရိုက်မကင်တွေ့တော့ပဲတရားဝင်ဖွဲ့စည်းလိုက်ပြီဖြစ်တဲ့မြန်မာမီဒီယာကောင်စီကနေတစင်လွှတ်တော်ရုံးကိုတင်သွင်းရမှာဖြစ်တယ်လို့မြန်မာမီဒီယာကောင်စီရဲ့အဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်ဟိုဒီလွှတ်တော်အစ်စ်မှာကုန်တောင်းတာပေါ့နော်အဲ့ဒါကတော့ဝင်ခွင့်တော့စီးရင်ပြည့်စုံတာရဲ့ဆိုတော့ပြင်းနေတော့ပြည့်စုံပြီးတော့လက်ခံပြီးတော့ဟိုလွတ်တော်ဘက်ကိုပြေးမယ်ပေါ့နော်လွတ်တော်အရင်ကဒီစီးရင်ဟိုကောက်ယူတဲ့ဟာတွေစီးရင်ပြည့်စုံတဲ့ဟာတွေကိုဟိုပြန်ကြားရေးဝန်ကြီးဌာနလောက်ပြီးတော့အခုတော့ပြည်ရေးဝန်ကြီးဌာနဒီဟာကိုကောင်စီဘက်နဲ့လုပ်ပါဆိုပြီးတော့လွတ်တော်ဘက်ကိုသူတို့ကအဆိုပြုတာနဲ့လွတ်တော်ဘက်ကကောင်စီနဲ့ဆက်ဆံပြီးလုပ်တယ်
သတင်းသမားတွေနဲ့လွှတ်တော်အကြားရခင်တို့ကတော့လွှတ်တော်တွေနေရာတချို့မှာလွှတ်တော်တွေဆွေးနွေးနေတဲ့အချိန်သတင်းတပ်ပုံရယူခွင့်ပိတ်ပင်ခဲ့တာရှိခဲ့တဲ့အတွက်ဒီတစ်ချိန်တက်တန်းမှာတော့လွှတ်တော်တွေပို့ပြီးတော့မှလွတ်လွတ်လပ်လပ်သတင်းရယူခွင့်ရှိတဲ့လို့လည်းဦးမြင့်ကျော်ကရှုမြင်ပါတယ်
။ဒီကနေ့နှစ်မှာဖြစ်ဖြစ်ခဲ့တဲ့ဖြစ်ဖြစ်ကြောင်းလွှတ်တော်ကျင်းပနေတဲ့အချိန်မှာသတင်းသမားတွေကဟိုအပေါ်ကနေသူတို့ပြည်ပြည်တပ်ဘူးကနေဟိုတက်ပုံရိုက်တာတော့အဲ့ဒီကနေသွားပြီးတော့ကြည့်တာတော့လောက်ခွင့်မရတော့အခုကတော့အဲ့ဒီအချိန်လေးတိုင်းနေရှိနေတဲ့လက်ရှိအချိန်ကြီးဒီဟာကလည်းတမ်းတော့ဒါအခုကလေးတွေကခိုင်ကုန်ပါမရှိတဲ့တယောက်ကိုခလုံးနေပြီးတဲ့ဆိုတော့ဓာတ်ပုံနဲ့အဲ့ဒီသတင်းဖော်ပြမှုကခြေရင်းကြံတဲ့ကစားမှတက်ပြီးတဲ့နောက်မှာဟိုတမ်းတော့ကစားပြီးခြေထုလွတ်တော်ကိုအဲ့လိုမျိုးစာပေးပို့တာကြောင့်ဒီလိုတော့ကြားမြင်နေတာလို့ဆက်ကြောသိတာရတော့နော်ဆိုတော့အဲ့ဒီအချိန်ကြီးတော့ဒီချိန်ကြီးရှိနေတ
ယ်တရင်သမားတွေအတွက်လွှတ်တော်တွင်ဝင်ခွင့်မှတ်ပုံတင်ရမှာဖြစ်လို့သတင်းမီဒီယာကောင်စီကသတင်းစာကြားနဲ့သတင်းစာတိုက်တီနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကပေးပို့လာတဲ့သတင်းသမားစီးရင်တွေကိုလွှတ်တော်ညွှန်ကြားရေးမှူးချုပ်ရုံးကိုအချိန်မီပေးပို့နိုင်မှုအတွက်သတင်းဌာနတွေအနေနဲ့မိမိတို့တာဝန်ပေးထားတဲ့သတင်းသမားတွေရဲ့စီးရင်ကိုလာမယ့်ဇန်နဝါရီလ22ရက်နေ့ညနေ4နာရီနောက်ဆုံးထားပြီးသတင်းမီဒီယာကောင်စီကိုပေးပို့ကြဖို့ကိုလည်းနှိုးဆော်ထားပါတယ်လွှတ်တော်တွေမှာသတင်းရယူခွင့်အတွက်သတင်းသမားအရေးအတွက်ကိုကန့်သက်စစ်စစ်တာမျိုးလုံးဝလုံးမှာမဟုတ်ဘဲအခုဒီချိန်လွှတ်တော်အသက်တမ်းအတွက်ကအရင်လိုမျိုးပြန်ကြားရေးဝန်ကြီးဌာနလိုအစိုးရဌာနတွေကတာဝန်မယူတဲ့အတွက်သတင်းမီဒီယာကောင်စီအနေနဲ့တာဝန်ယူဆောင်ရွက်ပေးခြင်းသာဖြစ်တယ်ဆိုတာကိုလည်းကောင်စီဘက်ကပြောဆိုထားပါတယ်ရှင်